လွန်ခဲ့တဲ့လအနည်းငယ်အတွင်းကမ္ဘာအင်အားကြီးဆုံးစီးပွားနှစ်နိုင်ငံအကြားကုန်သွယ်ရေးဆိုင်ရာသဘောထားကွဲပြားမှုတွေဖြစ်ပေါ်ခဲ့ရတာအပြန်အလှန်အခွန်တွန်းမြင့်ကောက်ခံမှုတွေပြုလုပ်ခဲ့ကြပြီးတဲ့နောက်နှစ်ဖက်သဘောထားကွဲပြားမှုတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့နှစ်ဦးဟာအာဂျင်တီးနားနိုင်ငံဘွန်နိုအဲရစ်မြို့မှာကျင်းပနေတဲ့ G20 ထိပ်သီးဆွေးနွေးပွဲပြင်ပမှာညသာဆိုင်ရင်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်သူတို့နှစ်ဦးရဲ့ဆက်ဆံရေးဟာကောင်းမွန်တဲ့အနေအထားမှာရှိနေတာကြောင့်တရုတ်ပြည်အတွက်ရောအမေရိကန်ပြည်ထောင်စုအတွက်ပါကောင်းမွန်တဲ့ရလဒ်တွေထွက်လာစေမယ်လို့ယုံကြည်ကြောင်းသမ္မတထရမ့်ကထမင်းစားပွဲမှာတရုတ်သမ္မတရှီနဲ့မျက်နှာချင်းဆိုင်ထိုင်ရင်းကြော်ကြားခဲ့ပါတယ်။တရုတ်သမ္မတရှီချင်းဖင်ကတော့သူတို့နှစ်ဦးနောက်ဆုံးတွေ့ခဲ့တဲ့အချိန်ဟာအတော်လေးကြာခဲ့ပြီဖြစ်တဲ့အကြောင်းဒီတော့တွင်မှာအချောင်းရအများပြားလဲဖြစ်ပေါ်ခဲ့ကြောင်းပြောပါတယ်။ဒါအပြင်နှုတ်နှစ်ဖက်ပူးပေါင်းဆောင်ရွက်ကြမှာဒါငင်းချမ်းကြီးနဲ့ကြော်ဝချမ်းသာမှုတွေကိုဖော်ဆောင်ပေးနေမှာဖြစ်ကြောင်းလဲသမ္မတရှီကပြောပါတယ်။G20 ထိပ်သီးဆွေးနွေးပွဲမှာကျင်းပတဲ့အဲ့ဒီညသာစားပွဲဟာမူလကစီစဉ်ထားတဲ့အချိန်တည်းတနာရီစောပြီးကျင်းပကြတာဖြစ်ပြီးနှစ်ဖက်အစိုးရထိပ်တန်းအရာရှိတွေလည်းတက်ရောက်ခဲ့ကြပါတယ်